လာမယ့်မေလ24ရက်နေ့မှာစတင်ကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ23ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကိုတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ကပါဝင်တက်ရောက်ဖို့ရှိကြောင်းမိုင်လာခေါ် NDAA အဖွဲ့ကခေါင်းဆောင်တဦးကပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်
โอเค27ရာစုပင်လုံးဒုတိယအကြိမ်စီဝေးကျင်းပဖို့တရက်အလိုမှာပဲတနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့ပြည်ထောင်မြန်မာနယ်စပ်အခြေစိုက်အဖွဲ့9ဖွဲ့ပါဝင်တက်ရောက်မယ်ဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီး NDAA ကမိုင်းလာအဖွဲ့ကအထွေထွေတွေးရင်မှုဦးကြည်မြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့တိတလောက်ဟာအခုတော့အလုံးဖြစ်ကြပါရဲ့အစွန်းကတော့တစ်ဖက်ချင်းပဲဖြစ်တာအဲ့ဒီဝါရောအေးအေးရောတအံရောပုကံရောအလုံးတက်ပါအဲပန်ခမ်းပါမနေ့အဆုံးဖြတ်တယ်ဒီခေါင်းဆောင်တွေထက်မယ်လို့ကိုအဲ့လိုဆုံးဖြတ်လိုက်တယ
်မိုင်းလာအဖွဲ့ကတရားမဲ့အခြေအနေကိုဦးကြည်မြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့တာဦးဆန်းပဲဦးစီကနာမှာတက်မယ်ကျွန်တော်တို့ဆလင်းငါးရောက်တက်မယ်ကျွန်တော်တို့တော့အချင်းညောင်ရောက်မယ်လေ
ပြုတ်မြန်မာနေဆက်အခြေဆိုင်ဖွဲ့ရင်းနဲ့နီးစပ်သူတူကတော့သူတို့အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီအစည်းအဝေးကိုဒီလ19ရက်နေ့ကနေ21ရက်နေ့အထိ UWSA ဝါတဖွဲ့ဌာနချုပ်ပန်ဆန်းမှာကျင်းပခဲ့ပြီးဒီအစည်းအဝေးမှာတရုတ်အစိုးရကိုယ်စားလှယ်က27ရာစုပင်လုံးတက်ရောက်ရေးအတွက်တိုက်တွန်းခဲ့ကြောင်းပြောပါတယ်။ပြည်မြန်မာနယ်စပ်အခြေစိုက်အဖွဲ့တွေက TNLA ပလောင်တပ်ဖွဲ့ MNDA ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကိုမြန်မာအစိုးရကဖျက်သွင်းဖိတ်ကြားရင်27ရာစုပင်လုံးကိုတက်ရောက်မှာဖြစ်ကြောင်းတုံ့ပြန်ခဲ့ပြီးမြန်မာအစိုးရက9ဖွဲ့လုံးကိုဖိတ်ကြားရေးအတွက်တရုတ်အစိုးရကဂျာဝင်ဆောင်ရွက်နေတယ်လို့အဖွဲ့9ဖွဲ့ကခေါင်းဆောင်တွေဟာလဲကုမင်းမျိုးကိုရောက်ရှိနေကြောင်းပြောပါတယ်။လောလောဆယ်မြန်မာအစိုးရဘက်ကဖိတ်ကြားတာရှိမရှိနဲ့ပတ်သက်ပြီး TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်။
ဘာလို့ဒီရဒီအဲဒီအင်ဒရီရှိတယ်ဒီနဆက်တော်လည်းမရဘ
ူး UWSA ဝါတဖွဲ့ရဲ့လာရှုဆက်ဆံရေးယုံဒုတာဝန်ကဥညီရန်ကလည်းခုနှစ်ဖွဲ့ပေါင်းစည်းထားတဲ့ကော်မတီကိုဖိတ်ကြားမယ်လို့သိရပေမဲ့ဝါတဖွဲ့ဗဟိုကအတိအကျအကြောင်းကြားလာတာမရှိသေးဘူးလို့ပြောပါတယ
် SBNCC အဖွဲ့ကိုဖိတ်မယ်လို့လည်းပြောတယ်ကြားတာခုချိန်ထိတော့အဒီမပြုံးနိုင်သေးဘူးနော်
ငင်းချေးကွန်ပျင်ဖွဲ့ဝင်ဦးအောင်စိုးကတော့နောက်ဆုံးရတဲ့သတင်းအရခုနှစ်ဖွဲ့လုံးကိုဖိတ်ကြားထားတယ်လို့သိရကြောင်းညနေ 9:00 ခွဲအချိန်မှာပြောကြားပါတယ်
။ဟုတ်ကဲ့ကျွန်တော်တို့တရက်တလောက်တော့ဖိတ်ကြလို့ကြားတယ်ကြာကျွန်တော်တို့အခုတင်းဦးဖွဲ့စီပြီးလို့ခုမှပြန်နေတယ်အခုရတဲ့သတင်းကတော့ဖိတ်ကြလို့ကြားတယ်ခင်ဗျ။ဟုတ်ကဲ့လူကြီးရဲ့စီရုံးကကျွန်တော်တို့မပါဘူးကျွန်တော်တို့ကညီလာခံပြင်ဆင်ရေးတင်းဦးဖွဲ့စီရဲ့ကျွန်တော်တို့ဒီကတ်ခံတယ်လူကြီးရဲ့လူကြီးရဲ့ဒီကတ်ခံတယ်ဟုတ်ကဲ့
ဒီလ19ရက်နေ့ကတရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့တွေကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီကိုဖိတ်ကြားရင်27ရာစုပင်လုံးကိုတက်ရောက်ဖို့အသိရှိကြောင်းထုတ်ပြန်ထားပါတယ်။ထိုင်းမြန်မာနယ်စပ်အခြေစိုက်တဲ့ UNFC ကတိုင်းရင်းသားလက်နက်ကိုင်တပ်ပေါင်းစုကလည်း27ရာစုပင်လုံးတက်ရောက်ရေးကိုဒီကနေ့ဆုံးဖြတ်ဖို့ရှိနေပါတယ်။အစိုးရပိုင်းကတော့လေးလာသူဖြစ်ဖိတ်ကြားရင်တက်ရောက်မှာမဟုတ်ကြောင်းထုတ်ပြန်ထားပြီးလောလောဆယ်မှာအစိုးရဘက်ကအထူးဖိတ်ကြားသူအနေနဲ့ဖိတ်ကြားထားတာဖြစ်ပါတယ်။